Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုမေလ15ရက်တောက်ကြနေ့မနက်အတန်လင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာနံနက်ခင်ဗျာကျွန်တော်ဆံမိုးဝီပါအခုမနက်ဖြန်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကသူ့ရဲ့မဟာမိတ်ပင်လယ်ကွေ့ဒေသကနိုင်ငံတွေအတွက်လုံခြုံရေးကိုအကာအကွယ်ပေးဖို့တန်တိထံချထားတဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ် IS စစ်သည်ကြအဖွဲ့ခေါင်းဆောင်ကအတန်နဲ့ကြီးညာချက်တစ်ခုထုတ်လိုက်ပါတယ်ဘရွန်ဒီသမ္မတဟာသူ့တန်းပြည်ကိုပြန်ရောက်လာပြီလို့သမ္မတယုံကပြောပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေဒီမနက်မှာကြားရမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီမနက်ခင်းသောသားရှင်တွေတင်ဆက်သောသားရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာအထဲမှာတော့အရှိတောင်အာချဒေတာပင်လယ်ထဲမှာရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုအမြန်ဆုံးကယ်ဆယ်ဖို့ဒေတာအတွင်းအစိုးရကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ
် We urge the countries of the region to work together to save lives at sea. This is an urgent regional challenge.
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ပါတဆက်တည်းမှာပဲရိုဟင်ဂျာဆိုတဲ့အတုံးတုံးကိုဆက်သုံးနေမယ်ဆိုရင်ရှေ့ဆက်ဆွေးနွေးဖို့ဖြစ်နိုင်မယ်ဖြစ်လာမယ်မဟုတ်ဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့သတင်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးသံမက်ကက်သရင်းရာဆယ်ဟာအရှိတ်ဘက်အရက်ဘက်လူတိခတ်ပါရှင်အရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးနဲ့လူအခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကိုတွေ့ဆုံတဲ့အပါအဝင်ရွှေတကုန်းဖျားကုန်းတော်အနီးမှာတည်ဆောက်မဲ့ဆောက်လုပ်ရေးစီမံကိန်းကြီးတွေကိုပြန်လည်ဆန်းစစ်ဖို့ဘာကြောင့်တောင်းဆိုနေတာလဲနောက်ပိုင်းမှာသတင်းအပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်နဲ့ကိုစော်ဝင်းနိုင်တို့ကကြင်ညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ပင်လယ်ကွေ့ဒေသကနိုင်ငံတွေရဲ့လုံခြုံရေးအတွက်တမန်နီလိုခိုင်မာတဲ့အကန့်အကွယ်ပေးဖို့အတွက်တန်ဋိဌာန်ချမှတ်ထားတဲ့အကြောင်းဒီနိုင်ငံတွေအပေါ်ချင်းချောက်လာပြီဆိုရင်စစ်ရေးအရအသုံးပြုဖို့လဲစဉ်းစားမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်သမ္မတဘရက်အိုဘားမားဟာဝါရှင်တန်မြို့တော်ရဲ့မြောက်ဖက်သမ္မတရဲ့အပန်းဖြေစခန်းဖြစ်တဲ့ Camp David မှာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီဝင်အဖွဲ့ဝင်ဝင်ကြီးတွေနဲ့နိုင်ငံခေါင်းဆောင်6ဦးတို့အပါအဝင်ထိပ်သီးဆွေးနွေးပွဲကျင်းပနေတာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသမှာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်နေတယ်လို့ချင်းချောက်မှုကြီးတွေနဲ့လည်းကြုံတွေ့နေရတယ်လို့သမ္မတအိုဘားမားကပြောပါတယ်။ပင်လယ်ကွေ့ဒေသရဲ့ခေါင်းဆောင်ကြီး6ယောက်ဟာလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထံကနေအမခံချက်ရလိုတာကြောင့်ဒီအစည်းအဝေးကိုတက်ရောက်လာခဲ့ကြတာပါ။ပင်လယ်ကွေ့ဒေသနိုင်ငံတွေရဲ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေအင်အားပြည့်နဲ့ပြန်လည်ပြီးတော့တုံ့ပြန်ကင်တွယ်နိုင်စေဖို့အတွက်အမေရိကန်ကတိုးချဲ့လှုပ်ဆောင်ပေးမှဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါရတယ်။အဲ့ဒီဒေသမှာစစ်ရေးလေ့ကျင့်မှုတွေတိုးမြင့်ပြုလုပ်မှဖြစ်တယ်လို့မစ်ဆိုင်တုံ့ပြန်ကာကွယ်ရေးစနစ်နဲ့ပြန်လည်ပြီးတော့တုံ့ပြန်နိုင်ရေးစွမ်းရည်မြင့်တင်ဖို့အတွက်လှုပ်ဆောင်ပေးမှဖြစ်တယ်လို့လည်းသမ္မတကပြောဆိုလိုက်ပါရတယ်
။ဘရွန်ဒီသမ္မတပီယက်ရယ်ကွန်ရွန်ဇန်ဇီဇီဇာဟာတိုက်ပွဲအတွင်းပြန်ရောက်လာပြီးဖြစ်ပြီးသူတန်ဇန်နီးယားနိုင်ငံမှာရှိနေစဉ်ကအာနာသိမ့်ဖို့စူးစမ်းမှုဟာလည်းမအောင်မြင်ခဲ့ဘူးလို့သမ္မတယုံကပြောပါတယ်စစ်တပ်ရဲတပ်ဖွဲ့နဲ့ဘရွန်ဒီပြည်သူပြည်သားတွေကိုသမ္မတကူရွန်ဇီဇာကကြာသပတေးနေ့မှာချီချူပြောကြားခဲ့တယ်လို့လည်းသမ္မတယုံကပြောပါတယ်အာနာသိမ့်ကောင်းဆောင်တွေကိုဥပဒေနဲ့အညီအရေးယူနိုင်ဖို့လူညုံရေးတပ်ဖွဲ့တွေကသူတို့ကိုလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်သမ္မတအနေနဲ့ဘရွန်ဒီနိုင်ငံအတွင်းကိုပြန်ရောက်သွားပြီလားဆိုတာနဲ့တိုက်ပွဲအတွင်းအတိအကျပါလိဖြစ်နေတယ်ဆိုတာကိုအတည်ပြုလို့မရနိုင်သေးပဲဖြစ်နေပါတယ်ပြမဲစစ်တပ်အဖွဲ့ဝင်တွေဟာကြာသပတေးနေ့အထိမြို့တော်ပူဂျမ်ဘူရာကိုထိမ့်ချုပ်နိုင်ဖို့စူးစမ်းနေကြဆဲဖြစ်တယ်လို့ဆိုပါတယ်။အာနာသိန်းအဖွဲ့ကိုထောက်ခံတဲ့တပ်ဖွဲ့ဝင်တွေနဲ့သမရပေါ်တစ္ဆာခံတဲ့တပ်ဖွဲ့ဝင်တွေအကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာအစိုးရပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားဌာနအဆောက်အဦနှာအထိရောက်ရှိလာနေပြီဖြစ်ပါတယ်။သမရပေါ်တစ္ဆာခံတဲ့တပ်ဖွဲ့တွေဟာအတန်လွင့်ယုံကိုထိမ့်ချုပ်ထားကြဆဲဖြစ်ပြီးအာနာသိန်းမှုကိုထောက်ခံတဲ့တပ်ဖွဲ့တွေဟာအဲ့ဒီကနေအစိုးရပိုင်းရေဒီယိုအတန်လွင့်ပြန်လဲဆုတ်ခွာသွားကြပြီလို့စစ်အာဏာသိမ်းမှုအဖွဲ့ကပြောခွင့်ရက VOA Africa ဌာနကိုပြောပါတယ်အစိုးရပိုင်းရေဒီယိုအသံလွှင့်ဌာနဟာလည်းမိနစ်90လောက်လေလိုင်းပေါ်ကပြောက်ကွယ်သွားပြီးတဲ့နောက်သွေးစည်ညင်ညွေးသချင်းတွေကိုပြန်လွှင့်နေတယ်လို့သောရရှင်တွေကပြောပါတယ
် IS Islamic စစ်သွေးကြွတွေကအတန်နဲ့ကြီးညာချက်တစ်ခုကိုထုတ်ပြန်လိုက်ပြီးတော့ပြောဆိုသူဟာသူတို့အဖွဲ့ရဲ့ခေါင်းဆောင် Abu Bakr al-Baghdadi ဖြစ်တယ်လို့ပြောလိုက်ပါတယ်လာပေါင်းများစွာအတွင်သူ့ကိုမမြင်တွေ့ခဲ့ရတယ်လို့သူ့ရဲ့အတန်လဲမကြားခဲ့ကြပါဘူးဒီကျညာချက်ထဲမှာမွတ်စလင်တွေအနေနဲ့ကိုယ့်အရေးကိစ္စအတွက်လက်နက်ကင်ကြဖို့နောက်ပြီးတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ ကာလီဖိတ်နိုင်ငံတော်လို့ကြေညာထားတဲ့အချက်ကိုပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းထားပါတယ်။ IS တွေရဲ့စစ်ပွဲမှာပါဝင်ဆင်နွှဲဖို့အရေးကိစ္စမှာဘဲမွတ်စလင်ဘာသာဝင်တွေကမှအကြောင်းပြဆင်ခြေပေးနေစရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်တွေဟာအယ်ဘာဒါရီရဲ့အတန်ဟုတ်တယ်မဟုတ်ဘူးဆိုတာဘဲအနောက်နိုင်ငံသတင်းဌာနတွေကမှအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အယ်ဘာဒါဒီပြောဆိုတယ်ဆိုတဲ့အတန်ရဲ့နောက်ဆုံးကြေညာချက်ကိုနိုဝင်ဘာလတုန်းကထုတ်ပြန်ခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနေဆက်ဒေသမှာပြုလုပ်တဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာသူဒဏ်ရာရရှိသွားတယ်ဆိုပြီးတော့အီရန်အစိုးရအရာရှိတွေကပြောဆိုပြီးတော့ရက်ပိုင်းအကြာမှာအဲ့ဒီလိုထုတ်ပြန်ခဲ့တာပါ။ဗိုလ်ထုနေတုန်းကတော့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်း IS အဖွဲ့ရဲ့ဒုတိယစစ်ကောင်းဆောင်တေဆုံသွားတယ်လို့အီရန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ
။အီရန်နိုင်ငံနဲ့ပြုလုပ်မဲ့နျူကလ িয়ার သဘောတူညီချက်ကိုလွတ်တော်အနေနဲ့အတည်ပြုခြင်းကန့်ကွက်ခြင်းပြုလုပ်နိုင်မဲ့အဆိုပြုချက်မူကြောင်းကိုအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုပေးလိုက်ပြီဖြစ်ပါတယ်။ကြာသပတေးနေ့မှာပြုလုပ်တဲ့မဲခွဲဆုံးဖြတ်မှုကိုထောက်ခံမဲ400ကန့်ကွက်မဲ25မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။အထက်လွှတ်တော်ကလည်းအဲ့ဒီအဆိုပြုချက်မူကြောင်းကိုထောက်ခံမဲ68မဲကန့်ကွက်မဲ2မဲနဲ့ပြည်ခဲ့တဲ့သတင်းပတ်အတွင်းကအတည်ပြုထားပြီးဖြစ်ပါတယ်။အစောပိုင်းကသမ္မတရဲ့ဗီတိုအာဏာသုံးပြီးပယ်ချမယ်လို့ချင်းချောက်ထားတဲ့သမ္မတဘရက်အိုဘားမားကလည်းဒီဥပဒေမူကြောင်းကိုလက်မှတ်ထိုးအတည်ပြုပေးမယ်လို့သမရအင်ဘီရောကပြောပါတယ်ဒီဥမရေမူချမ်းအရာအီရန်အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့အကြားဆွေးနွေးညှိနှိုင်းနေတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလွတ်တော်အနေနဲ့ရက်30အတွင်းပြန်လည်တုံ့တက်ခွင့်ရှိမှာဖြစ်ပါတယ်အဲ့ဒီလိုပြန်လည်တုံ့တက်နေတဲ့ရက်30အတွင်းသမရအိုဘားမားအနေနဲ့လည်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းခွင့်ရှိမှာမဟုတ်ပါဘူးအီရန်နဲ့ပြုလုပ်နေတဲ့ခက်ခဲတဲ့ညှိနှိုင်းဆွေးနွေးမှုတွေလမ်းကြောင်းလွှဲသွားမှာဆိုရင်လည်းအတွက်ဆိုပြီးအီရန်နဲ့သဘောတူညီချက်ကိုလွတ်တော်ကပြန်လည်တုံ့တက်ခွင့်ရှိမဲ့အစီအစဉ်ကိုသမရအိုဘားမားအစိုးရကအပြင်းထန်ကန့်ကွက်နေတာဖြစ်ပါတယ်။ဒါပေမဲ့လွတ်တော်ကပြန်လည်တုံ့တက်ခွင့်ရှိတဲ့ဒီဥပဒေမူကြမ်းကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကတဖြည်းဖြည်းပိုးပြီးထောက်ခံလာတာနဲ့ဥပဒေမူကြမ်းထဲမှာပါတဲ့ပြင်းထန်တဲ့စကားလုံးအသုံးအနှုန်းတချို့ကိုပြန်ပြင်လိုက်တဲ့အတွက်ကြောင့်ပါဗီတိုအာနာသုံးမဲ့အစီအစဉ်ကိုသမ္မတအိုဘားမားကပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
view american တံမြန်မာပိုင်းစီစဉ်ကတောက်ကြန်ဒီနနခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နီပေါ်နိုင်ငံမှာအခုသတင်းစောစောပိုင်းကဒုတိယကြိမ်ထပ်မံလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြေငလျင်အတွက်အစိုးရမှဘာမှအဆင်သင့်ပြင်ထားနိုင်တဲ့အခြေအနေမရှိဘူးလို့နီပေါ်နိုင်ငံဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အားလုံးသိကြတဲ့အတိုင်းဒီလိုဖြစ်လာလိမ့်မယ်လို့လုံးဝလည်းမျှော်လင့်မထားခဲ့ပါဘူး။ဒါကြောင့်လည်းဘာမှပြင်ဆင်မထားနိုင်ခဲ့ပါဘူးလို့ဆက်ရှိကွာရလာကဂျာတာပရီနေမှာသတင်းတောက်တွေကိုနိုင်ငံရဲ့အရှိမြောက်ပိုင်းချရီကော့မြို့မှာပြောကြားလိုက်တာပါ။အင်ကာနေညက9.3ပြင်းအားရှိတဲ့မြင်းကလင်းလှုပ်ခတ်ခဲ့ရမှာမြေပြိုကျမှုတွေအဆောက်အဦတွေပြိုကျမှုတွေအတွင်းလူပေါင်း110ကျော်တေဆုံးခဲ့ရပါတယ်။9.8ပြင်းအားရှိပြီးတော့လူပေါင်း8000ကျော်တေဆုံးခဲ့ရတဲ့မြင်းကလင်းကြီးလှုပ်ခတ်ခဲ့ပြီးသတင်းသုံးပတ်ကြာမှာအခုလိုမြင်းကလင်းထပ်ပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်။ချရီကော့ဟာတိဘက်နဲ့ထိစပ်နေတဲ့နေဆက်ဒေသမှာအဓိကကျတဲ့အရပ်ဖြစ်ပါတယ်။အဲ့ဒီနောက်မှာအင်ကာနေကကူညီကယ်ဆယ်ရေးတွေလုပ်နေတဲ့အမေရိကန်စစ်သား6ယောက်နဲ့နီပေါ်စစ်သား2ဦးလိုက်ပါတာလေအမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ယာဉ်တစီးပျောက်ဆုံးသွားခဲ့ပါတယ်အခုချိန်ထိတော့အဲ့ဒီရဟတ်ယာဉ်ပစ်ကြတဲ့အထောက်အထားတစုံတရာမတွေ့ရှိရသေးပါဘူ
းဗီယက်နမ်နိုင်ငံက The Elderly Drinza Editor Joe Hong Kim Kok Hwa အပေါ်အစိုးရကတင်ထားတဲ့အတူယောင်ဆွေချက်တွေကိုပြန်လည်ရုပ်သိမ်းပေးဖို့သတင်းလွတ်လပ်ခွင့်တွေကိုဆောင်ရွက်နေတဲ့နယူးယောက်ခြေဆိုင်အဖွဲ့ကတောင်းဆိုလိုက်ပါတယ်သတင်းမီဒီယာတွေအနေနဲ့လက်တုံ့ပြန်မခံရဘဲအမအကိုရေးသားထောက်ပြခွင့်ရှိတဲ့အကြောင်းလဲ CPJ စာနယ်ဇင်းသမားများခုခံကာကွယ်ရေးကော်မတီကပြောပါတယ်အမျိုးသားလုံခြုံရေးကိုထိပါစေမဲ့အတွင်းရေးတွေကိုထုတ်ပြန်ခဲ့မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုအလွဲသုံးစားလုပ်ပြီးသတင်းလွှဲတွေထွက်ပေါ်အောင်သတင်းဆောင်ပါတွေရေးသားထုတ်ဝေမှုတို့နဲ့ဟွာကိုအခုသတင်းပတ်အစောပိုင်းတုန်းကဆွဲချက်တင်လိုက်တာဖြစ်ပါတယ်ပုံမှန်158ပြည်မှုဆိုင်ရာဥပဒေနဲ့ညှိစွန်းနေတဲ့အတွက်ဒါဟာဗီယက်နမ်နိုင်ငံမှာရာဇဝမှုမြောက်တဲ့ပုံမှန်ဖြစ်ပါတယ်ကင်ကော့ခွာကိုအခုလိုဆွဲချက်တင်လိုက်တဲ့အတွက်ဗီယက်နမ်မီဒီယာလောကမှာအတော်လေးကြေးရိုက်သွားတယ်လို့ဘလော့ဂါတဦးလည်းဖြစ်ထန်းနီယန်လို့ခေါ်တဲ့လူငယ်သတင်းစာရဲ့အမှုဆောင်အက်ဒီတာတဦးလည်းဖြစ်တဲ့ခွင်ငော့ချန်းက VOA ဗီယက်နမ်ဌာနကိုပြောပါတယ
်အာရှတိုက်ရဲ့အင်အားကြီးနှစ်နိုင်ငံကြားတန်တမာရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအားကောင်းလာစေဖို့ရည်ရွယ်ပြီးတော့တရုတ်နိုင်ငံကိုအလဲပတ်လာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတရုတ်သမ္မတရှီချင်းပင်ကသူ့မိသားစုရဲ့မွေးရနယ်မြေကနေကြိုဆိုခဲ့ပါတယ် ရှမ်းစီခရိုင်ရဲ့မြို့တော်ဇီအန်းမှာခေါင်းဆောင်နှစ်ဦးဟာဒီကနေ့တွေ့ဆုံမှုကကာလကြာရှည်စွာနေနမိတ်ဆိုင်ရာအငင်းပွားနေမှုတွေကိုဖြေရှင်းနေရတဲ့အာရှတိုက်ရဲ့အင်အားကြီးနှစ်နိုင်ငံကြားဆက်ဆံမှုအဆင်ပြေကောင်းမွန်တာကိုပြသနေတာလည်းဖြစ်ပါတယ်။ပြည်ပကလာရောက်လေပတ်တဲ့နိုင်ငံခေါင်းဆောင်တဦးကိုမိသားစုမိုးရံနမီကနေမစ္စတာရှီကကြိုးစိုးတာဟာဒါဟာပထမဆုံးဖြစ်ပြီးတော့ဘီဂျင်းမြို့ရဲ့ပြင်ပမှာအခုလိုတွေ့ဆုံတာဟာလည်းထူးထူးခြားခြားဖြစ်ရဖြစ်တယ်လို့ဆိုပါတယ်
။ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကလက်နက်တင်ဆောင်ထားတဲ့ရဟယင်ဟာယမန်နိုင်ငံမြောက်ပိုင်းဒေသမှာရှိတဲ့သဘုံအဖွဲ့တွေကိုကြာတာပရိနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာမှာလူ9ဦးသေဆုံးသွားတယ်လို့ယမန်လုံခြုံရေးနဲ့စစ်ဖက်အရာရှိတွေကပြောပါတယ်။ဒါဟာလူသားချင်းစာနာတဲ့လုပ်ငန်းတွေလှုပ်ဆောင်ဖို့အပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိထားမှုကိုပြက်ပြားသွားစေတဲ့တိုက်ခတ်မှုတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။ယမန်နိုင်ငံကရှီယာမွတ်စလင်ဘာသာဝင်ဟူတီသဘုံအဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေအပေါ်ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကတိုက်ခတ်မှုတွေလှုပ်ဆောင်လာတာသတင်းပတ်9ပတ်ပြည်ကနေမှ9ရက်ကြာအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုရရှိလိုက်တာလဲဖြစ်ပါတယ
်။
နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုစောဝင်းလိုင်းတို့ကကြေညာသွားတာပါ။ VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြသွားပါမယ်။အရှိတောင်အာရှဒေတာကပင်လယ်ထဲမှာရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုအမြဲဆုံးကယ်တင်ဖို့ဦးစားပေးဆောင်ရွက်ကြဖို့အတွက်ဒေတာအတွင်းအစိုးရတွေကိုကုလသမဂ္ဂနဲ့ American ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ်။ဒီအတောအတွင်းမှာပဲနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့IOM ကလေစီးပြေဒုက္ခသည်တွေအတွက်ရန်ပုံငွေ American Dollar တန်းသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်။အပြည့်အစုံကိုတော့မအင်ဂျင်နိုင်ကပြောပြပါမယ်
။ဒီရက်ပိုင်းအတွင်းအရှိတောင်အာရှဒေသကပင်လယ်ပြင်ရောက်နေတဲ့ထောင်ပေါင်းများစွာသောလေစီးပြေဒုက္ခသည်တွေကိုကယ်တင်နိုင်ရေးကိစ္စနိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တိုက်တွန်းပြောဆိုလာနေတာပါ။လူမောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါလာကြသူတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကသူတို့ပိုင်တဲ့ပင်လယ်ကမ်းခြေတွေမှာစိုက်ကပ်ခွင့်မပြုတာကြောင့်ပင်လယ်ပြင်မှာဒုက္ခရောက်နေတဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကကြာတာပတိနေ့ကအသီးသီးထုတ်ဖော်ပြောဆိုခဲ့ပါတယ်။မနေ့ကပြုလုပ်တဲ့အမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလေစီးပြေဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေအနေနဲ့ပူးပေါင်းဖြေရှင်းဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Jeffrey Rothkey ကပြောသွားပါတယ်။
And we urge the countries of the region to work together to save lives at sea.
ပင်လယ်ပြင်မှာပိတ်မိနေတဲ့သဘောများစွာကိုကယ်တင်ဖို့ဒေသတွင်းအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒါဟာဒေသတွင်းအရေးတကြီးကိန့်တွဲဖြစ်ရှင်းရမယ့်ကိစ္စပါ။နိုင်ငံတကာစာချုပ်တွေပင်လယ်ရေကြောင်းဆိုင်ရာဥပဒေတွေနဲ့အညီဒေသတွင်းမှာနိုင်ငံတကာကြိုးပမ်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။အခုလိုဘင်္ဂလားပင်လယ်အော်ကနေတဆင့်အရှိတောင်အာရှကပင်လယ်ပြင်ကိုရောက်လာတဲ့လေစီးပြေးဒုက္ခသည်တွေအတွက်အဓိကဦးစားပေးဆောင်ရွက်ရမှာကတော့အသက်ပေါင်းများစွာကိုကယ်ဆယ်ရေးဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာရခိုင်ပြည်ကလာတဲ့ရိုဟင်ဂျာတွေလည်းပါဝင်နေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေနဲ့လည်းဆက်ပြီးပြောဆိုသွားမယ်လို့ Jeffrey Rothkey ကဆိုပါတယ
်။ We also continue to raise these issues with the Burmese authorities because
အမေရိကန်ပြည်ထောင်စုအနေနဲ့ဒီရေးနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေနဲ့ဆက်ပြီးပြောသွားမှာပါ။ဘာကြောင့်လဲဆိုတော့ရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေရဲ့လူနေမှုဘဝတိုးတက်လာဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနိုင်ရေးအရေးတကြီးဆောင်ရွက်ဖို့လိုနေတာပါ
။ဒါပေမဲ့လည်းအမေရိကန်အစိုးရအနေနဲ့ပင်လယ်ထဲကလူတွေကိုတွားရောက်ကယ်တင်ဖို့ဆိုတဲ့အစီအစဉ်မျိုးမရှိသေးဘူးလို့သူကပြောပါရယ်။တစ်ဖက်မှာတော့လေစီးပြေးဒုက္ခသည်တွေရဲ့အရေးဒေတာရင်းနိုင်ငံတွေမှာရှိနေတဲ့အမေရိကန်သံအမတ်တွေကနေတဆင့်ထိုင်း၊အင်ဒိုနီးရှား၊မလေးရှားအစိုးရတွေအပါအဝင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်ရေးအကူအညီပေးရေးအဖွဲ့ IOM တို့နဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကြာတာပတိနေ့ကလည်း American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့မြန်မာ Indonesia Vietnam တန်အမတ်တွေပြောဆိုဆွေးနွေးခဲ့တယ်လို့ Jeffrey Rothkey ကပြောပါတယ်။အထူးသဖြင့်အရေးကြီးတဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေအပါအဝင်ဒေတာရင်းကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့သူကဆိုပါတယ်။အလားတူလေစီးပြေးဒုက္ခသည်တွေရဲ့အသက်တွေကယ်တင်နိုင်ရေးမဖြစ်မနေဆောင်ရွက်ပေးဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်တဲ့အကြောင်းကြာတာပတိနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာရစ်ကပြောသွားပါတယ
်။ The Secretary General urges governments to ensure that the obligations of rescue at sea is upheld.
ပင်လယ်တွေဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးချာဆောင်ရွက်ပေးဖို့နဲ့
သူတို့ပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တပ်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပါတယ်။ဒါအပြင်လေလေအပေါ်ကနေဆင်းသက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စိတ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းရေးမှူးချုပ်ကအစိုးရတွေကိုတိုက်တွန်းထားပါတယ်
။ဒီပြဿနာတွေရဲ့အခြေခံအကြောင်းရင်းဖြစ်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းဖို့ဒေတာရင်းအစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့ဘန်ကီမွန်းကပြောဆိုပါတယ်။ဒီတော့တွင်မှာပဲနိုင်ငံတကာရွှေပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ကလှေစည်းပြေးဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတသန်းသုံးဆွဲမယ်လို့ကြာတာပတိနေ့ကကြေညာလိုက်ပါတယ်။ဒီရန်ပုံငွေတွေကိုကမ်းပေါ်မှာရောက်ရှိနေပြီးသားလှေစည်းပြေးဒုက္ခသည်တွေအပါအဝင်အင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့ကမ်းလွန်ပင်လယ်ပြင်မှာရှိနေတဲ့အနည်းဆုံးလှေ6စီးမှာလိုက်ပါလာသူခမန်းကြီးဥယျာဉ်6000အတွက်အကူအညီပေးရမှာအသုံးပြုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မအင်ဂျင်ပြောသွားတာပါ။အခုဆက်ပြီးမြန်မာအစိုးရဘက်ကသဘောထားကိုကြည့်ရအောင်။အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတာကြောင့်အခုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီရောက်နေတဲ့လေစီးပေးဒုက္ခသည်တွေကိုမြန်မာနိုင်ငံအတွင်းကထွက်ပြေးလာကြသူရိုဟင်ဂျာလို့သုံးရင်ဆွေးနွေးလို့ဖြစ်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အခုချိန်မှာပဲတစ်ချိန်ထဲမှာပဲမလေးရှားနိုင်ငံစီဥတည်နေတဲ့လေစီးပေးဒုက္ခသည်တွေအရေးတရားဝင်တန်တမန်နီးအရဆွေးနွေးမှုတွေမရှိသေးသလိုမလေးရှားအင်ဒိုနီးရှားတို့ဘက်ကလည်းမြန်မာတန်ယုံတွေစီကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတိန်ကြီးထိုက်ကဆက်ပြောပြပါမယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီကိုဥတီပြီးပင်လယ်ပြင်ကိုလှေနဲ့ဖြတ်ကျော်လာရောက်ကြတဲ့လေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေပါရှိတယ်လို့သက်ဆိုင်ရာအစိုးရတွေကတရားဝင်အကြောင်းကြားခဲ့ရင်မြန်မာအစိုးရဘက်ကမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုစစ်ဆေးပေးဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဒီအပိုင်းအတွင်းမလေးရှားနဲ့အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လိုက်ရတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာတဲ့ရိုဟင်ဂျာတွေလို့သုံးနှုတ်ရင်တော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဘက်ကစစ်စစ်ဆောင်ရွက်ဖို့မရှိနိုင်ဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန့်ကျော်ကပြောပါတယ်။
ကျွန်တော်တို့တရားဝင်ကဆွေးနွေးဖို့တရားဝင်ညှိနှိုင်းဖို့ဆိုတဲ့ဟာမျိုးကိုတော့စာနဲ့ပြင်နေမရှိဘူး။ဘုရားလည်းဒါတွေ့တဲ့အခါဆွေးနွေးရပြောချင်တယ်ဆိုတော့ဟိုအရေးအယောင်ပြတ်လာနေရရှိတယ်။ကျွန်တော်တို့အနေနဲ့ကတော့ဒါဒူရင်းညာဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟိုဆွေးနွေးလို့ဘာမှအကျိုးမရှိနိုင်ဘူးလေ။ကျွန်တော်တို့ဟိုနိုင်ငံကလည်းဒါကိုဒီလူတို့ရောအစိုးရရောလက်မခံနိုင်တာဖြစ်နေတဲ့အတွက်ဆွေးနွေးလို့ရှိရင်ဘာမှအလေးလက်မရှိဘူး။ကျွန်တော်တို့အနေနဲ့ကတော့ဒါဟိုမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာတော့ကျွန်တော်တို့ကဒီလိုအလို့ရှိရင်ကြည့်ပြပါမယ်။ဖြစ်သေးတယ်။ဟိုမြန်မာနိုင်ငံသားမှတ်နေဆိုရင်တော့အဲ့ဒါကျွန်တော်တို့ကတရားကိုနိုင်ငံမှာတို့အဲ့ဒါ residency ပေါ့လေတို့ပြနိုင်နေဆိုရင်တော့ကျွန်တော်တို့ကအချိန်ကြီးတို့အဲ့ဒါပြန်ပြီးတော့လက်ခံပေးဖို့ရှိပါတယ်။ပြင်ကြဆိုရင်တော့ကျွန်တော်တို့ကဆွေးကိုမဆွေးနေတဲ့ဟိုအခြေအနေမျိုးမှာရှိတယ်။ကိစ္စအဲ့ဒါလူရင်းကြလို့ပြောရင်နိုင်ငံသားဖြစ်မှုဆွေးနွေးဖို့တော့ပိုတော့ဝေးသွားတာပေါ့နော်
။ဒီအပိုင်းအတွင်းမှာပဲမလေးရှားနိုင်ငံစီကိုဥတီထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်2000တို့ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်။သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုတာနဲ့ဒီလိုထွက်ပြေးလာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဘက်ကရောမလေးရှားနိုင်ငံဘက်ကပါသက်ဆိုင်ရာမြန်မာတန်ယုံတွေကိုအကြောင်းကြားတာမရှိတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ကပြောပါတယ်။အစိုးရချင်းတန်တမန်နီးလန့်အရာတရားဝင်ပြောဆိုတာတွေမရှိပေမဲ့လည်းကြာသာပတင်းနေမှာပဲမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြင်းထန်သတင်းအေဂျင်စီ AFP ကိုပြောဆိုရမှာတော့အခုလှေစီးထွက်ပြေးလာကြသူတွေဟာမြန်မာနိုင်ငံတွင်ဖိနှိပ်ခံရတာတွေကြောင့်ဌာနေပြန်ဖို့အခက်အခဲရှိတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့ပြည်သူတွေကိုလူလိုသူလိုဆက်ဆံအုပ်ချုပ်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်နေတယ်ဆိုပြီးမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေက AFP သတင်းဌာနကိုကိုးကားဖော်ပြခဲ့ကြတာဖြစ်ပါတယ်။မီဒီယာတွေမှာဖော်ပြကြတဲ့ရိုဟင်ဂျာအရေးမြန်မာအစိုးရအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ကခုလိုတုံ့ပြန်ပါတယ်
။ကျွန်တော်တို့မလေးတနေ့ကပဲအာဆီယံစည်းဝေးဟိုဆက်မစ်လုပ်သွားတာပဲလေ။ဒီအာဆီယံစည်းဝေးမှာလည်းကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရတဲ့နေရာပဲလေဒါ venue ပဲနော်အဲ့ဒီမှာတောင်မှဟာကဘာမှမဆွေးနွေးခဲ့ဘူးအဲ့တော့တိုးတော်လဲဒီလို media ပေါ့နော် media consumption ကတော့ဟာကသူတို့လဲဒါ အလင်းတင်တင်လို့မိတဲ့မိကုန်းမှမူတည်ပြီးတော့သူတို့လည်းဟိုဖြေသွားတာလေးရှိတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းဒီမီဒီယာကမှပြောတဲ့ဥစ္စာတွေတော့တိတ်ပြီးတော့အထကောက်လို့တော့ခက်တာပေါ့
မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်လက်ခံမထားပါဘူးရိုဟင်ဂျာလို့ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းရွှေ့ဝင်ရောက်လာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒါကိုလက်မခံတာကြောင့်ရိုဟင်ဂျာတို့ဟာနိုင်ငံမဲ့ဖြစ်နေကြရတာဖြစ်ပါတယ်ဖိနှိပ်ခံရမှုအလို့အကန်ရှားပါမှုတွေကြောင့်မလေးရှားနိုင်ငံစီဥတီထွက်ပြေးကြတဲ့လှေစည်းပြေးရိုဟင်ဂျာအရေအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ 2,000 ခွဲနီးပါးရှိနေပြီးဒီရေအတွက်ကပြီးခဲ့တဲ့2014ခုနှစ်3လအတွင်းထွက်ပြေးကြတဲ့အရေအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်။လေစီးပြေးဒုက္ခသည်တွေကိုပြန်ပြီးမောင်းမထုတ်ကြဖို့အကူအညီတွေပေးကြဖို့ကိုလဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင
်။မတိုင်ငီထိုက်ပြောသွားတာပါ။မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံတကာအမျိုးသမီးရေးရအမေရိကန်အထူးတန်အမတ်ကြီးကက်သရင်းရာဆယ်ဟာလူအခွင့်အရေးအဖွဲ့တွေနဲ့ဝေဖန်လူအခွင့်အရေးအဖွဲ့တွေဝေဖန်နေတဲ့မျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးမေးမြန်းခဲ့တယ်လို့မြန်မာအမျိုးသမီးတွေရင်ဆိုင်နေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အသားအဆီးစိန်ခေါ်မှုဆိုင်ရာအခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းနားထောင်ခဲ့ပါတယ်တည်င်းတစ်ပတ်ကြာကြာမဲ့ခီးစဉ်အတွင်းတန်အမတ်ကြီးရာဆယ်ဟာအရက်ပတ်လူအဖွဲ့အစည်းတွေကအမျိုးသမီးတွေနဲ့လူအခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးတင်ပြထားပါတယ်
။နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်ထူးတန်မတ်ကြီးကက်သရင်းရက်ဆယ်ဟာမနေ့ကနေဒီနေ့နှစ်ရက်မှာရန်ကုန်မြို့မှာရှိတဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုတွေမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်ခံရပြီးနိုင်ငံတကာကစောင့်ကြည့်နေတဲ့မျိုးစားဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဆွေးနွေးမေးမြန်းတာတွေရှိခဲ့တယ်လို့မနေ့တုန်းကဒီအထူးသံအမတ်ကြီးရက်ဆယ်နဲ့တွေ့ဆုံခဲ့တဲ့ Equality မြန်မာအဖွဲ့ကဦးအောင်မျိုးမင်းကပြောပြပါတယ်
။ကျွန်တော်အနေနဲ့တင်ပြထားတဲ့ချက်ထဲမှာဒီလိုမျိုးအမျိုးဘာသာသာနာစောင့်ရှောက်ရေးဆိုပြီးတော့အကြောင်းပြပြီးလှုပ်ဆောင်တဲ့အချိန်မှာဒီအမျိုးသမီးပေါ်မှာတက်ရောက်မှုရှိစေတော့ဒီပြင်သူတို့ပေါ်မှာဆိုးကျိုးတက်ရောက်မှုရှိတဲ့ဥပဒေကြောင့်ကျွန်တော်တင်ပြတယ်။နောက်တစ်ခုကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့သဘောမတူနိုင်လို့လှုပ်ရှားကြတဲ့အဖွဲ့တွေအထူးဖြင့်အမျိုးသမီးအဖွဲ့တွေပေါ်မှာတော့ဘယ်လိုချိန်ချောက်မှုရှိလဲဆိုတာကျွန်တော်ဖော်ပြပါရစေ။ဒီကျွန်တော်တိုင်းပြည်မှာဥပဒေတွေမကဘဲနဲ့အယူဆပိုင်းဆိုင်ရာအရကျွန်တော်အမျိုးသမီးဟာကြံ့ခတ်မှုရှိနေတာကိုကျွန်တော်တင်ပြတယ်။နောက်ဆုံးထောက်ပြတဲ့ချက်ကတော့တရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေကြံ့ခတ်မှုခံနေရတဲ့ကိစ္စကျူးလွန်နေသူတွေချိုးဖောက်တဲ့သူတွေကကိုကြီးဒီ type နဲ့အရေးယူမှုရှိပဲနဲ့အစ်စ်ကလွတ်နေခြင်းကိုယ်တိုင်ကတိုင်းရင်းသားဒေသတွေမှာရှိတဲ့အမျိုးသမီးရဲ့ဘဝမလုံခြုံခြင်းအကျန်းဖတ်မှုခံနေရခြင်းဒီချက်တွေကိုကျွန်တော်တို့သိကြခဲ့တာဖြစ်ပါတယ
် Triangle Women အဖွဲ့ကမက်ခင်လေးကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေနဲ့ပါအောင်ကြိုးပမ်းနေတဲ့နေရာမှာအမေရိကန်နဲ့နိုင်ငံတကာရဲ့ဝါဝတ်ကူညီမှုတွေလိုအပ်နေတယ်ဆိုတာတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
်အမျိုးသမီးများအကျန်းဖတ်ခံရမှုနဲ့ပတ်သက်ပြီးကျေးဇူးပေါ့နော်ဒီချက်ရောနေအောင်ဖပြအောင်လုပ်မယ်ရှင်သူတို့ရဲ့အနေနဲ့ဒါရီလုပ်ပေးဖို့လိုတယ်ပေါ့နော်ဒါရီစီးနေတာပေါ့ကျွန်တော်တို့ဘက်ကလည်းလက်ရှိရှိနေတဲ့အနေအထားတွေကိုစီးနေပြီးတော့ဒီအမေရိကန်နိုင်ငံပါဝင်နိုင်ငံတွေကနေလည်းဒီအမျိုးသမီးတွေအစံဖက်ခံမှုနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လောလောဆယ်အသိပညာပေးအလုပ်တွေလုပ်နေတယ်ဒါပေမဲ့အသိပညာပေးုံနဲ့မလုံလောက်ပဲတကယ်ဖြစ်လာလို့ရှင်တိုင်ကြားမယ်အဲဆမစ်တွေကလည်းခက်ခဲဖြစ်နေတယ်လက်ရှိတရားဥပဒေစီရင်မှလည်းပေါ့နော်တကယ်ကိုအချိန်နဲ့ပြင်းပြီးဆောင်ရွက်နိုင်တာမျိုးတွေမရှိတဲ့အကြံတောင်မှုတွေရှိနေတယ်ဒါရီလည်းဘောင်းဝန်ဆောင်ရွက်ပြီးရင်တော့ကောင်းမယ်ဆိုအမျိုးပြောဖြစ်ပါတယ
်မြန်မာနိုင်ငံမှာပြည်ပြပြောင်းလဲမှုတွေပေါ်ဆောင်နေတဲ့ဆိုပေမဲ့အမျိုးသမီးခွင့်ရေးဆိုင်ရာကိစ္စတွေမှာတော့ပြောင်းလဲတိုးတက်လာခြင်းမရှိဘဲအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေပိုပြီးတော့ဆိုးဝါးလာနေတာကိုအထူးအသံမဲ့ကြီးရက်ဆယ်တည်တည်ကြာကြာနားလည်ဖို့လိုတာကြောင့်အခုလိုမျိုးတွေးဆမှုတွေကအရေးပါတယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်
သူအနေနဲ့မြန်မာပြည်ကြောင်းကိုလေးလာထားပြီးမဲ့တကယ်တမ်းကြုံတွေ့ရတဲ့အကြောင်းတွေကိုလောက်ဆောင်နေတဲ့သူတွေနဲ့တွေ့ဆုံခြင်းကမနည်းရကျွန်တော်တို့ပထမဦးဆုံးဖြစ်တယ်လို့ပြောပါတယ်။အဲတော့စာတွေ့မှုတွေနဲ့လက်တွေ့မှာဖြစ်နေတဲ့အကြောင်းအရာတွေကျွန်တော်တို့ကိုယ်တိုင်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကျွန်တော်တို့ဘာတွေဖြစ်ချင်လဲဆိုတဲ့အကြောင်းအရာကိုသူအနေနဲ့မျက်နှာချင်းဆိုင်ရရှိခြင်းကဒါသူ့အတွက်လည်းအကျိုးရှိတယ်လို့ကျွန်တော်လည်းအကျိုးရှိပါတယ်။
တကယ်ကမျိုးသမီးရဲ့အမေရိကန်ထူးတန်မတ်ကြီးကက်သရင်းရက်ဆယ်ဟာမေလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံမှာရောက်ရှိနေတာပါ2013ခုနှစ်ဩဂတ်လမှာမျိုးသမီးရဲ့ထူးတန်မတ်ကြီးအဖြစ်တာဝန်စတင်ထမ်းဆောင်ခဲ့ပြီးတော့ဒီယာဒူးနဲ့ဒီမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ် မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့ပါဝင်မှုအခက်ခဲတာဟာအရေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအများဆုံးဖြေရှင်းကြိုက်တွယ်သင့်တဲ့ကိစ္စဖြစ်တယ်လို့မြန်မာနိုင်ငံခီးစင်မတိုင်ခင်မှာအမျိုးသမီးရေးရာအထူးသဖြင့်အမတ်ကြီးရက်ဆယ်ကသတင်းထုတ်ပြန်ခဲ့ပါသေးတယ်ရှင
်။မခင်ဖြူထွေးပါရှင်။အခုဆက်ပြီးရွှေဒဂုံဖျားပဝန်းကျင်ထိန်းသိမ်းရေးအတွက်ဘာတွေတောင်းဆိုနေလဲလဲဆိုတာကိုကြည့်ရအောင်ပါ။ရွှေဒဂုံဖျားကိုထိခိုက်မှုမရှိစေရင်းနဲ့ရန်ကုန်မြို့တော်စနစ်တကျဖွံ့ဖြိုးရေးအတွက်ဆောက်လုပ်ရေးစီမံကိန်းကြီးတွေကိုပြန်လည်ဆန်းစစ်ဖို့ဘီတုကပညာရှင်တွေအင်ဂျင်နီယာတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်။လက်ရှိမှာလည်းရွှေဒဂုံဖျားအနီးမှာစီမံကိန်းကြီး၅ခုကိုရပ်ဆိုင်ထားဖို့အစိုးရကညွှန်ကြားထားတာပါ။ရွှေဒဂုံဖျားကုန်းတော်အနီးမှာတည်ဆောက်မဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေအပေါ်ပညာရှင်တွေဘက်ကစိုးရိမ်မှုတွေကိုမတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။ရွှေဒဂုံဖျားတည်ထားတဲ့တင်ဂုတ်ဒရကုန်းတော်အနီးဝန်းကျင်မှာဆောက်လုပ်ရေးစီမံကိန်းကြီးတွေတိစောက်တာကြောင့်ရွှေဒဂုံဈေးဒီတော်ရေရှည်တည်တံ့ရေးကိုထိခိုက်မဲ့ရေစိုးရိမ်ခြင်းနဲ့မြန်မာနိုင်ငံပြည်သူ့ကအသင်းကဥဆောင်ပြီး Save ရွှေဒဂုံ Forum ရွှေဒဂုံကယ်တင်ရေးဆွေးနွေးပွဲတရက်ကျင်းပဖို့စိုင်းပင်းနေကြပါတယ်။ရွှေဒဂုံဈေးဒီတော်ရဲ့ဝတ္တကမြေပေါ်မှာစီးပွားရေးလုပ်ငန်းတွေအစားအများပြည်သူပိုင်းမြေအဖြစ်ထားရှိသင့်တယ်လို့လဲမြန်မာနိုင်ငံပြည်သူ့ကအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမော်လင်းကပြောပါတယ
်။အဲ့မှာလူတွေလာနေအမိုက်တွေဘယ်လိုထွက်လာမလဲ။အဲ့အမိုက်တွေဘယ်လိုသိမ်းလဲ။ရေဆိုးစနစ်တွေဘယ်လိုလဲ။မိန်လာစနစ်တွေကဘယ်လိုဖြစ်လာမလဲ။အဲ့ဒါတွေကပတ်ဝန်းကျင်ကိုဘယ်လိုဒုက္ခပေးမလဲ။လူတွေကိုဘယ်လိုဒုက္ခပေးမလဲပေါ့။အဲ့တော့ရွှေဒဂုံစီးလို့လော်ကြီးပတ်ဝန်းကျင်မှာဖြစ်တဲ့အတွက်ဒီနေရာတော့အမှန်တိုင်းပြရရင်တော့ဒါ concept လို့ကိုလောက်ရမယ် space လို့ကျွန်တော်တို့ကမြင်တယ်။ဒါ public space ပဲဖြစ်ရမယ်။ငကိုတွေကလည်းဒါရွှေဒဂုံရဲ့ဝတ္တကမြေ။အကြောင်းမတင်လို့သာအင်္ဂလိပ်ကဝင်လာတော့အင်္ဂလိပ်က cantonment area ဆိုပြီးတော့ဒီနေရာကိုစစ်စခန်းချတဲ့နေရာဆိုပြီးတင်ထားတယ်ဂျပန်ရောက်လာတော့ဂျပန်စစ် area ဖြစ်လာတယ်တမ်ဘရောဆက်ပြီးတော့နေရာကြီးတယ်နောက်တစ်ခါလူလိုက်ရပြီးတော့လည်းဗမာတမ်ဘရောဆက်ပြီးနေရာကြီးတော့တမ်ဘရောနေရာဖြစ်နေတာတကယ်ကတော့ဒါရွှေဒဂုံမြေပဲအဲ့တော့ရွှေဒဂုံဝိတကမြေကတကယ်ဖြစ်ဖို့ကောင်းတာတော့မြန်မာပြည်သူပြည်သားတွေအားလုံးနဲ့ဆိုင်တဲ့မြေဖြစ်တဲ့အတွက်ပြည်သူလူထုအသုံးချတဲ့မြေမျိုးဖြစ်ဖို့ကောင်းတယ်ဒီစီးပွားရေးအဆောက်အုံတွေစီးပွားရေးလုပ်ငန်းတွေနဲ့ကြီးပဲကြီးဖို့မသင့်တော်ဘူးလို့မြင်တာပ
ါမာဂလန်မတ်ကတာဝန်ယူတည်ဆောက်မဲ့ဒဂုံစီတီဝမ်စီမံကိန်းကတော့ရွှေဒဂုံကုန်းတော်အနီး22ဧကပေါ်မှာဈေးဝယ်စင်တာခင်မီရုံးခန်းတွေချဲ၅ပွင့်ဟိုတယ်တလုံးတို့ကိုနိုင်ငံတကာအဆင့်မီတည်ဆောက်ဖို့ရာထားတဲ့အကြောင်းမာဂလန်မတ်ကထုတ်ပြန်ထားပါတယ်ဒီလိုရွှေဒဂုံဖျားအနီးကဖွံ့ဖြိုးရေးလုပ်ငန်းတွေကိုရန်ကုန်မြို့ရဲ့တခြားဒေသတွေမှာအစားထိုးလုပ်ကိုင်နိုင်တဲ့အခြေအနေတွေကိုလည်းမြန်မာနိုင်ငံဘီတူကအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမော်လင်းကအခုလိုပြောပါတယ
်။ရွှေဒဂုံဖျားနေရာမှာဆိုတော့ရွှေဒဂုံကိုကိုယ့်ရဲ့အိတ်ခန်းတွေကနေအိတ်နေရာနေလှမ်းပြီးတော့ဟိုဖူးမြော်လို့ရတယ်ဆိုတော့အဲ့ဒီ vision နဲ့အိမ်ခန်းတွေဆိုရင်လည်းအိမ်ခန်းတွေကပိုရောရမယ်ပေါ့ပတ်စံရှိတဲ့လူတွေကပို့ပြီးတော့နေကြရွှေဒဂုံအိတ်ရာတွေကနေဖူးလို့ရတယ်ဆိုတော့ဟာလောက်မှာပဲဖြစ်နေတယ်အမှန်တော့ရန်ကုန်မြို့တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင် sky scraper ဆောက်လို့ရနေရတယ်အများကြီးရှိပါတယ် zoning plan ဒါကြောင့်ဒေသလုပ်ဖို့လိုပါတယ် land use plan လုပ်ဖို့လိုပါတယ်အဲ့လို plan တွေရှိလာရင်အဲ့ဒီ regulation တွေကိုလိုက်နာဖို့လိုတယ်ကျွန်တော်တို့အရင်ပြောရရင်တော့ဒီရွှေဒဂုံပတ်ဝန်းကျင်နားမှာဟိုဆောက်မှဖြစ်မယ်လို့တွေးတာကိုတော်တော်လွန်လာပြီလို့ထင်ပါတယ
်လက်တလုံးမှာတော့ရွှေဒဂုံဈေးတီတော်ကုန်းတော်အနီးကစစ်တပ်ပိုင်းမြေနေရာပေါ်မှာစီမံကိန်း၅ခုတို့တိစောက်မဲ့အရေးရပ်ဆိုင်းထားဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကညွှန်ကြားထားတာဖြစ်တယ်လို့မာဂလန်မတ်ကကြေညာချက်မှာဖော်ပြထားပါတယ်။မာဂလန်မတ်ကလက်ရှိတည်ဆဲဥပဒေ new ဥပဒေတွေအတိုင်းလိုက်နာပြီးတိစောက်မဲ့ဒဂုံ City One စီမံကိန်းကိုခွင့်ပြုပေးထားတဲ့အစီအစဉ်အတိုင်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်သက်ဆိုင်ရာအစိုးရဌာနတွေနဲ့အတူတကွဆက်ပြီးအကောင့်ထဲဖော်မယ်လို့ဒီရက်ပိုင်းအတွင်းကပဲကြေညာချက်ထုတ်ခဲ့ပါတယ်ရှင
်။မခင်ဖြူထွေးပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရေးဘက်အစီအစဉ်မှာတော့ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေစတာတွေနဲ့အတူကျမရဲ့အစီအစဉ်တွေအပါအဝင်တိုင်းရင်းသားသတင်းလွှာတွေကိုနားဆင်ဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်က2015ခုနှစ်မေလ15ရက်တောက်ကြာနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်သတင်းတွေနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့လက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 kHz 9325 line meter 40 kHz 9433 line meter 50 kHz 5999တို့အပြင် line meter 190 kHz 1505တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ငံအစီအစဉ်မှာ American Indian တို့အင်္ဂလိပ်စာသင်တန်းစာပို့ချချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးအစီအစဉ်တွေနဲ့အပါအဝင်တိုင်းရင်းသားသတင်းလွှာမှာတော့
ကိုယ်ရမှုနဲ့ကာကွယ်တဲ့အနေနဲ့ပြစ်ခတ်တာမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါတော့ဘာလို့ဖြစ်ဒီဆရာဘက်ကလည်းပဲရစ်ခါပို့တာတို့
ကချင်ဒေတာဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ကချင်ငင်းချင်းရဲ့အကျိုးတော်ဆောင်ဦးလာမိုင်ကွန်ကြာပြောကြားချက်နဲ့အတူအခြားတိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့သတင်းအခြေအနေတွေအပါအဝင်နားဆင်ရမှာပါရှင်။အခုအရင်ဆုံးတော့ဒေါ်လာလာတန်းတင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဆက်တင်ဆက်ပါမယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကအသင်းဤ e y e s eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes she thinks it's rude as she feels she has the right to tell her daughter not to be late coming home at night
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတဦးအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင့်တော်ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာအတန်းတင်ဆက်သွားတာဖြစ်ပါတယ်ရှင်။သောတာရှင်တွေအနေနဲ့ VOA ကိုဝေဖန်အကြံပြုစာတွေပေးပို့ချင်တဲ့ဆိုရင် burmese@voanews.com ဖြစ်ပါတယ်။အခုတော့ကျမရေးကန္တာကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမရေးဆိုင်ရာကန္တာမှာတော့ကလေးတွေရဲ့ညံရေးဖွံ့ဖြိုးမှုအကြောင်းကိုတင်ပြထားပါတယ်။ညံရေးညံသွေးဖွံ့ဖြိုးမှုအားနည်းတဲ့ကလေးတွေကိုမြန်မာနိုင်ငံမှာတွေ့ရတတ်ပါတယ်။ညံရေးဖွံ့ဖြိုးမှုကိုဘယ်လိုတိုင်းကြမလဲ။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းကိုစေတက်ကတို့တဲ့ကလေးကျမ်းမာဌာနပညာဌာနမှအငိမ့်စာဌာနမူပါမောက်ခဒေါက်တာဆိုးဝင်းကိုကိုမင်းဝင်းကမင်းမြန်းတင်ဆက်ထားပါတယ
်โอเคပါမောက်ခဒေါက်တာဆိုးဝင်းခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေရဲ့ခန္ဓာကိုယ်ကြီးထွားမှုနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေအကြောင်းပြောပြတဲ့အခါမှာ ဒီကလေးငယ်တွေအနောက်အရေးကြီးတာတစ်ခုဖြစ်တဲ့ဒီညံရည်ညံသွေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ညံရည်ချို့တဲ့တဲ့ကလေးတွေရောဆရာတွေ့ရတဲ့အနေထားရှိလားဆရာ
ဟုတ်ကဲ့တခါတလေမှတော့တွေ့ရပါတယ်ယင်ကျွန်တော်ရှင်းပြခဲ့သလိုပဲညံရည်ဆိုတာကတော့လေဒီကမျိုးရုံနဲ့ဆိုင်နေနောက်ပိုင်းမှာကိုဝင်စားရှိခြင်းအားစပြီးတော့နောက်ပိုင်းမှာရှိတဲ့တာဝန်ရှင်ပေါ်လဲဆိုင်နေပေါ့နော်အဲ့တော့ဒီကျွန်တော်အဲ့ဒီအချိန်မှာပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာလူလာတဲ့ပြောင်းလဲမှုတွေဖြစ်တဲ့အခါမှာညံရည်ကျွတ်တဲ့ကလေးတွေလည်းကျွန်တော်တို့တစ်ခါတလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီကလေးတွေမှာညာရင်ချွတ်တယ်တာညာရင်မမီတာပေါ့ဆရာနော်အဲ့ဒါကဘလို့တတ်မှတ်နေလဲဆရာ
ဘလို့တတ်မှတ်လဲဆိုတော့ဒီကတော့ကျွန်တော်ကတိတ်ငယ်တုန်းကတော့ဒီညာရင်နဲ့ဒီဖွံ့ဖြိုးမှုပေါ့နော်ဆိုတော့ကလေးကပြောတတ်တာဆိုတတ်တာလောက်ကင်တတ်တာကပြောနေတာပေါ့အဲ့တော့ညာမြောက်ကလေးတွေမှာရေဘူးကအပြင်တတ်မှတ်ညာမြောက်ကလေးမှာကျွန်တော်က developmentကိုကောရဲဒီကွန်ပျူတာကိုတိုင်းနေပေါ့တိုင်းနေတဲ့နောက်မှာအဲ့ဒါကိုတွက်လို့ရပါတော့သူက development age ကပြန်လုံးနေပေါ့ညာရင်ပုံမျိုးမှုကအတက်ကဘလောက်လဲသူရဲ့တာမန်တက်ကတကယ်ရှိတဲ့အတက်ကဘလောက်လဲပေါ့အဲ့နှစ်ခု ratio အချိုးချပြီးတော့တရားနဲ့ညှောက်လို့ရှိရင် DQ လို့ခေါ်တော့ပေါ့နော် development quotient ရပါတယ်ဒီညာမြင့်တဲ့ကလေးတွေမှာကျွန်တော် IQ test တွေပေါ့နော်ဒီညာရင်ပုံမျိုးမှုနဲ့ပတ်သက်တဲ့စမ်းသပ်မှုတွေလုပ်လို့ရှိရင်သူရဲ့intelligent age ဒီပုံမျိုးဉာဏ်ရည်အတက်ရမယ်ဉာဏ်ရည်အတက်ကိုသူ့ရဲ့အတက်နဲ့စားပြီးတော့တရားနဲ့ညောင်းတာ IQ ပေါ့ intelligent quotient ဒီဉာဏ်ရည်ချိုးတာရရှိမှာပေါ့မတမ်းမှချင်းတရားလောက်မှရှိရတော့ပေါ့နော်သူသိတော်တဲ့လူက130တရားတော်တဲ့ဟိုအန်ချန်လို့လို့ကြာ150 160ဒီလိုရှိတော့ပေါ့အဲ့တော့ဒီပုံမျိုးမှုလောက်ကြတယ်ဆိုတဲ့ခါတော့ဒီလူရဖြင့် IQ နဲ့တွေ့ရပေါ့နော်50 80အဲ့ပုံမျိုးလောက်ကြတယ်လို့သတ်မှတ်ပါတယ်50နဲ့50ကြားဆိုရင်တော့အမှုစားပေါ့နော်35နဲ့50ကြားဆိုရင်တော့အလယ်လာတန်းစား20နဲ့35အောက်ဆိုရင်တော့တော်တော်ပြင်းထန်တယ်ပေါ့နော်20အောက် IQ ဆိုရင်တော့တော်တော်ဆိုးရမယ်ဒီလိုသတ်မှတ်လို့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ချွေးကျင်တဲ့ဆရာဝန်ဆရာမတွေနဲ့ပြတ်သားစစ်ဆေးပြီးမှဆုံးဖြတ်လို့ရတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာ
အင်း IQ ကြားတော့ IQ test ကိုလုပ်ရတာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်တော့သိမှတွန်းကျင်ပါဘူးclinical psychologist ကိုခေါ်တော့ဒီစိတ်ကူးထုံးကျင်းရရှိနေရှိပါတယ်သူက IQ test ကိုလုပ်တာများပါတ
ယ်ဟုတ်ကဲ့ဆရာအခုလိုမျိုး
ဒါမှမဟုတ်တာမှန်ကျွန်တော်ဆရာဝန်တွေကလေးဆရာဝန်တွေလုပ်နိုင်တဲ့ test တွေလည်းရှိတယ်ပေါ့ကျန်နေရတဲ့လုပ်လို့ရတာလည်းရှိပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တချို့မှာညာရေးမမိတာဘာကြောင့်အဓိကဖြစ်ရတာလဲဆရာ
ဟုတ်ကဲ့အဲ့ဒါကြီးတော့အကြောင်းမျိုးစုံဖြစ်တာပေါ့နော်ဆိုတော့ခုနကျွန်တော်ပြောသလိုညာကောင်းတာမကောင်းတာတော့မိဘမျိုးရိုးနဲ့ပူဆိုင်တာပေါ့နော်တိတ်ထိုတဲ့လာရတာများလားဖြင့်ထင်ရှားတဲ့အကြောင်းမျိုးရှိပါတယ်။ဒီအကြောင်းတွေကတော့မှလူတရားပဲလို့စဖြစ်လာတဲ့ဒီတရေသားဘဝတွေပေါ့နော်။တရေသားရဲ့အုံနောက်ကိုထိခိုက်ခြင်းနဲ့အဖြစ်ဒီရှိရင်လည်းဖြစ်သွားနိုင်တယ်။နောက်ပိုင်းမျိုးရဲ့အချိန်၊ဆက်ဆွေးပြီးတဲ့အချိန်ပေါ့နော်ဒီလိုရေဘူးအဖြစ်ခွဲခြားလို့ရပါတယ်။ဘဝရင်ကိုယ်ပိုင်ဆောင်အတွင်းမှာတော့တချို့ကတော့ genetics ပေါ့မျိုးရိုးဗီဇကိုကြောင်းလဲမျိုးရှိတယ်။ဥပမာဆိုကျွန်တော်ရင်းအခါတော့လည်းရှင်းပြပြီးကအနာကမှာရှိတဲ့ခရိုမိုဆုံးအရေးအတွက်ကြောင်းလဲသွားရင်အဒီ down syndrome နဲ့ edward syndrome စတဲ့ရှိတဲ့ခရိုမိုဆုံးအရေးအတွက်ပေါ့နော်စပီဇာပစ္စည်းအရေးအတွက်တော့ပိုများနေတာလို့ခုနကတူတွဲနေတာလို့ရှိတဲ့ကလေးပါမျိုးရပါယောဂတွေတိပင်းယောဂတွေပါတတ်ပါလေဉာဏ်ရည်ချိုးရင်းမှုတွေလည်းပြတတ်ပါအဲလိုပဲဒီ brain development ပေါ့နော်ကောင်းပါကိုရွှေရည်ကြီးကောင်းနေတာပေါ့နော်ရေးတည်ပြီးဖြစ်ကြီးနေတာလို့ကောင်းနေမှာဘုံနာဖွံ့ဖြိုးမှုလို့ရပါမှာပါလာအဲ့လိုဖြစ်လာတော့လည်းတပတ်လုံးနေယူချိုးတွေကဖြစ်သွားတ
ယ်ဟုတ်ကဲ့ဆရာအခုဒီမွေးရပါဖြစ်ရခြင်းအကြောင်းရင်းတွေကတော့ကာကွယ်ဖို့ခက်တာပါဆရာနော်ဒါပေမဲ့ဒီကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေရော
ကာကွယ်တတ်ဆင်းနိုင်တာလေးဆိုလို့ရှိရင်ဘုံပထမ3လခေတ်မှာယောဂပိုးတွေဝင်တော့ပေါ့ဥပမာ sit place to tight to စသဖြင့်ယောဂပိုးတွေဝင်လေခိုက်နိုင်မှာနောက်တစ်ခါဒီအမေမာကိုအာရုံချိုးတယ်အဲဒီသားမှာအာရင်းချွတ်တယ်ဝေးရပါအာရင်းချွတ်တယ်ပြီးတော့ဟာကိုသားရိုက်ခေါ်ရဲအရဟော်မုန်းချွတ်တယ်ကလေးတွေလည်းတွေ့နိုင်တယ်ပေါ့နော်ရှိနိုင်တယ်ဖက်ခါကြလို့ရှိနေဒီနေချွတ်တယ်မှုဖြစ်စေပါအဲ့ဒါတော့ဒီစားတော့ကြောင့်ချွတ်တယ်တာပါတယ်လို့ချွတ်လဲဒီဝေးရပါဒီစားကြောင့်လည်းမှုကြဖြစ်ပါလာလို့ရှိပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေ
မွေးတဲ့အချိန်မှာလည်းကျွန်တော်ကသိရေးကြည့်ပါတယ်မွေးတဲ့အချိန်မှာကောင်းကိုထိခိုက်မိတာလူရှင်ကောင်းနေမှာတွေးอยู่တာဘာလို့ကလေးကမမွေးနိုင်လို့ရေမုန်းပြီးတော့အသက်တော်တော်လည်းမရှိဘူးပေါ့ဘာလို့လဲဆိုကောင်းက ုံနောက်ကအမြဲတမ်းရှင်းတမ်းနေရပါတယ်သူရနေရပါတယ်ပုံနောက်ကသွားတဲ့သူရ9မိနစ်ဆက်နေတော့လုံးဝမသွားတော့ဘူးပုံနောက်ကအောက်ဆီဂျင်မရတော့ဆိုရင်ပုံနောက်ကလုံးဝထိခိုက်သွားမယ်နော်ဒါတော့အမြဲထိခိုက်သွားမယ် permanent damage ရပါမယ်နော်အဲကြောင့်လည်းဒီလိုတဲ့အချိန်မှာရေမုန်းလာလို့ကလေးရတန်းရှိတာထိခိုက်မှုတွေအားဒါတွေကအနောက်ထဲပိုးဝင်တဲ့ဟာပါနော်ဒါမျိုးစေးကာလာတောင်းဝင်မျိုးကြီးကအချိန်မှာထွက်နိုင်တဲ့ဟာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကမွေးပြီးတဲ့နောက်ပိုင်းမှာရောကာကွယ်နိုင်တဲ့ထိခိုက်စေနိုင်တဲ့အချက်တွေ
မွေးပြီးတဲ့နောက်ပိုင်းကြီးရဲ့အရွယ်မှာပေါ့နော်အဲဒါဆိုလည်းဒီခန္ဓာကိုယ်ရဲ့အနောက်ဖုန်ကျုံမှုကနည်းနည်းလောက်ရှိတာဒီလိုမြန်မြန်လေးရှိတော့အဲတော့အဲ့ဒီအချိန်မှာအနောက်ဘက်ကိုဖြားဖို့ရောက်တာအနောက်မေးရောက်လာဖြစ်တာအနောက်ရောက်ဖြစ်တာနောက်ပြီးတော့ထိခိုက်မှုကလည်းခလီကြလည်းမွေးကင်းတဲ့အချိန်မှာဖြစ်ပြီးနောက်ပိုင်းအချိန်မှာဒီတွေးထဲမှာသူကြားတဲ့အိမ်ကြီးကိုလဲသွားပြီးတော့အဲ့ဒါအချိန်ကြာသွားတာဒီကိန်းသားသားဘာဖြစ်ပြီးတော့အမတ်ကိုထိခိုက်တာအဲ့နောက်ပိုင်းမှာတော့မှဒီမိကုန်းခွေတွေပါရှူမိတော့ဒီမီးလောက်တဲ့ခါသားမှာတကယ်ကာဗွန်နမူလောက်ဆိုင်ပါဇလင်းပေါ်တော့ဖြစ်တဲ့ခဲစိတ်တင်လာပါတော့ဘာကြီးလဲကျွန်တော်တွေ့တာရှိပါတယ်ခဲစိတ်တစ်လောက်ငန်းနေပိုင်းနဲ့နီးချက်တယ်ရေမှာခဲစိတ်ကခဲရတော်တော်ပါတယ်ခဲစိတ်တင်လာဟောဒီအနာမှာတွေးကြောတွေပါချုံမွေးရပါချုံရင်းရရှိတော့အဲ့ရမျိုးတော့ကလေးမှလည်းဒီရေဖြတ်ခြင်းပေါ့နော်ဒါမျိုးဖြစ်တာမျိုးအဲ့လိုကြောင်းမျိုးစုတွေမိကြအောင်အမကိုအများကြီးထိခိုက်သွားတော့ပေါ့နော်ဆိုတော့ဒါကတော့ permanent damage ရှာသွားရင်ဒီနိုင်ရင်ချုပ်တက်ခြင်းဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြနေ့မနက်တိုင်းတောက်ကြနေ့မနက်တိုင်းပုံမှန်ချုပ်လွှင့်ပေးနေပါတယ်အခုတော့တိုင်းရင်တည်င်းလွာအလဲပါထိုင်းမြန်မာနယ်စပ်ဒေသကနေ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ရှင်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြေပုံရသေတောင်မြောက်ဦးတန်နွဲစစ်တွေစတဲ့မြို့နယ်တွေမှာတောက်ရီရှားပါမှုပြဿနာနဲ့ရင်ဆိုင်နေကြရပါတယ်ကိုကန့်စစ်ပေးဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရှမ်းလူခွင့်ရေးမန်တိုင်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ခေအိုနဲ့မြမအစိုးရစစ်တပ်တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်ကမြေပုံရသေတောင်မြောက်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာဒီနှစ်နွေရက်တီကစပြီးရေကန်တွေခန့်ချောက်ပြီးတောက်ရီရှားပါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်အထူးသဖြင့်ဂီရိမုံတိုင်းတန်တဲ့မြေပုံမြို့နယ်ကကျေးရွာတွေမှာတောက်ရီရှားပါမှုဒဏ်ကိုပို့ပြီးခံနေရပါတယ်မြေပုံမြို့နယ်ကအင်ချေ300ခန့်ရှိတဲ့လောင်းတရိပ်ကျေးရွာမှာတော့တောက်300ရရှိဖို့အတွက်ရှစ်မိုင်ခန့်ဝေးတဲ့နေရာကိုသွားပြီးနေအိမ်အလိုက်ခွဲတန်းနဲ့တောက်ရီခတ်ယူနေကြရတယ်လို့ကျေးရွာသားတဦးဖြစ်သူဦးမောင်ကျော်သိန်းကပြောပါတယ်အလားတူကန်တာကျွန်းငွေတွင်းတူးနဲ့ကန်တာကျေးရွာတွေမှာလည်းရာသီဥတုပူပြင်းပြီးတောက်ရီကန်တွေခန့်ချောက်သွားတဲ့အတွက်လှေတွေနဲ့ညအိတ်သွားပြီးတောက်ရီခတ်ယူနေကြရတယ်လို့ရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာနှစ်စဉ်မိုးရေချိန်လက်မနေရာခန့်ရွာသွန်းပေမဲ့နှွေရာသီရောက်တိုင်းနှစ်စဉ်နှစ်တိုင်းတောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူခွင့်ရေးရှုံးရှုံးနေတဲ့စစ်ပေးရှောင်ဒုက္ခတဲတွေအတွက်ကာကွယ်ပေးဖို့ရှမ်းလူခွင့်ရေးမှနိုင်ကနေကုလတက်မကဒုက္ခတဲများဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းထံတောင်းဆိုလိုက်ပါတယ်။မေလ17ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တူရှမ်းလူခွင့်ရေးမှနိုင်ကတောင်းဆိုလိုက်တာပါ။ကိုကန့်တိုက်ပွဲဖြစ်ပွားနေတဲ့၃လအတော်တွင်ဒုက္ခတဲ့နေရာနီးပါးညင်းပန်းနေဆက်တက်ပြက်ချင်းခံနေရတယ်လို့ရှမ်းလူခွင့်ရေးမှန်တဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူဇိုက်ခွန်းမကပြောပါတယ်ဖေဖော်ဝါရီလ3ပိုင်းကနေစတင်လာတဲ့စစ်ပွဲဟာအစိုးရတပ်မတော်ဘက်ကနေအခြေအနေထိန်းနိုင်ပြီလို့ထုတ်ပြန်ထားပေမဲ့ခုချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဒုက္ခတဲ့၄000နီးပါးဟာတရုတ်နယ်စစ်ပွဲမှာတင်းရှောင်နေဆဲဖြစ်ပါတယ်
ကမ္ဘာမိခင်များနဲ့အထိမ့်မှအနေနဲ့မိခင်တွေရဲ့ရှင်သန်နေထိုင်မှုအကောင်းဆုံးနဲ့အဆိုးဆုံးနိုင်ငံတွေကို Save the Children ကစတန်းကောက်ယူပြီးမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မိခင်တွေအတွက်အကောင်းဆုံးနေထိုင်ရာပတ်ဝန်းကျင်နဲ့အဆင့်တစ်နေရာကိုနော်ဝေးနိုင်ငံကရရှိထားပြီးနိုင်ငံပေါင်း159နိုင်ငံထဲမှာဆိုရင်မြန်မာနိုင်ငံကအဆင့်158မှာရှိနေပါတယ်2014ခုနှစ်တုန်းကမြန်မာနိုင်ငံဟာအဆင့်159မှာရှိနေရာကနေ2015မှာတော့158နေရာကိုရောက်နေတယ်လို့ Save the Children မြန်မာရဲ့ Media Officer ကိုတက်ကိုကိုကပြောပါတယ်ဒီလိုအဆင့်ခွဲခြားတတ်မှတ်နိုင်ဖို့အတွက် Save the Children ကနေတတ်မှတ်စံနှုန်း5ခုကနေမိခင်တွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုကလေးတွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုပညာရေးအဆင့်တန်းစီးပွားရေးအခြေအနေနဲ့နိုင်ငံရေးမှာအမျိုးသမီးပါဝင်မှုတွေနဲ့တိုင်းတာထားတယ်လို့သိရပါတယ်
ပဲခူးတိုင်းဒေသကြီးထန်းတပင်မြို့နယ်မှာရှိတဲ့တောက်ရခန်းနီယာလက်စစ်စီမံကိန်းကြောင်းနှစ်နာဆုံးရှုံးမှုခံနေရတဲ့ကရင်ဒေသခံတွေကတော့မေလ10ရက်နေ့မှာဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီဆန္ဒဖော်ထုတ်ပွဲမှာဒေသခံကရင်လူထုတွေကဆုံးရှုံးမှုတွေကိုပြန်ရဖို့စီမံကိန်းရေလောင်ထားမှုတွေကြောင့်ရေမြုပ်သွားခဲ့တဲ့ပလဲဝတရားကိုအစ်စ်ပြန်လဲတိဆောက်ဖို့နဲ့တောက်ရခတ်တဲ့တမန်အစ်စ်ပြန်လဲမတိဆောက်ဖို့အစားတဲ့အချက်တွေနဲ့ကြေးရွာ9ရွာကလာရောက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီစီမံကိန်းကြောင့်2006ခုနှစ်ကဒေသခံကျေးရွာ3ရွာရွာလုံးကျွတ်ပြောင်းရွှေ့ခဲ့ရပြီးမြေကပေါင်း2000ကျော်အသိန်းစီးခံရတယ်လို့ကရင်မြစ်ချောင်းဆောင်ကြည့်ရဲ့ဖွဲ့တော်ဝန်ခံစောတာဘိုးကပြောပါတယ်ဒီရလက်စစ်စီမံကိန်းကိုရွှေစွမ်းအင်ကမ္ပဏီကဦးဆောင်လုပ်ကိုင်နေပါတယ်
ဖွံ့ဖြိုးမှုအနိုင်ကျဆုံးပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်မှာကလေးငယ်600ခန့်နှုန်းခန့်သာကျန်းမာရေးစောင့်ရှောက်မှုရရှိကြတယ်လို့ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ်ချင်းပြည်နယ်ကကလေးငယ်အများစုဟာလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရရှိကြတဲ့အတွက်ဖွံ့ဖြိုးမှုမရှိဘဲသေးကွေးပိန်လီနေကြပြီးသူတို့အသက်အရွယ်အလိုက်ရှိသင့်တဲ့ပုံမှန်အလေးချိန်လည်းမရှိကြဘူးလို့မေလ5ရက်နေ့နေ့စွဲဖြင့်ထုတ်ပြန်တဲ့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့အနီးတစ်ဝိုက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြမအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေဇက်တိုက်စုသလိုဖြစ်ပွားနေပါတယ်ခုလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့နှစ်ဖက်တပ်တို့ကြားဖွဲ့စည်းထားတဲ့ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေတွေကိုတော့အမိကနေစူးစီးထားပြီးနမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာတစ်မောင်ခိုမှုကိုအကြောင်းပြပြီးအစိုးရတပ်နဲ့ GIO တို့အကြားတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်နေတာဒီကနေ့ဒီအချိန်ထိဖြစ်နေတယ်လို့ KIA စစ်မဟာဗျူဟာဌာနကဗိုလ်မှူးကြီးစော်တောင်ကအခုလိုပြောပါတယ်
တို့ရသတ်မှတ်ထားတဲ့အကွေနဲ့ရဆိုတော့ဗမော်ခရိုင်မန်စီမြို့နယ်ထဲမှာပေါ့တို့ရဲ့ဒီနမ်လင်းပါဆိုတဲ့ရွာကိုစစ်ကြောင်းဝင်လာတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်ပေါ့အဲ့ဒီလမ်းကြောင်းတွေကိုဝင်ရှင်းတာကတစ်မောင်ခိုလုပ်ငန်းတွေကိုဝင်ရှင်းတယ်ဆိုတဲ့ကောင်းစင်နဲ့သူတို့ကဝင်လာတာဖြစ်တယ်
တဖက်မှာတစ်မောင်ခုံမှုနဲ့ပတ်သက်ပြီး KIA အနေနဲ့ကတော့ပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအစိုးရတပ်ပိုင်းဆိုင်ရာကိုရောငြိမ်းချမ်းရေးအကျိုးတော်ဆောင်တွေကိုပါအချိန်မီဖြေရှင်းပေးနိုင်ဖို့အကြောင်းကြားထားပြီးပြီလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြစ်ကြီးနားမြို့မှာရှိတဲ့ KIA ဆက်ဆံရေးရုံးမှာပြုလုပ်ခဲ့တဲ့မြန်မာအစိုးရနဲ့ GIO တို့နှစ်ဖက်ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအထိကွင်းစင်းစစ်ဆေးဖို့ဆိုတဲ့ကိစ္စကလည်းကနေ့အထိတော့အကောင့်ထဲမဖော်နိုင်သေးဘူးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်
သူတို့ကဟိုရှိတမ်းမှာရှိတဲ့အရင်မူတယောက်ကိုသူတို့ကတာဝန်ပေးထားပြီးပြီကျေဝဖက်ကပြိပခတ်ညီနိုင်ရေးဖက်နဲ့ပါလို့ရပြီဆိုမှသူတို့ပြောတယ်ဒါမဲ့ကျွန်တော်တို့ကအဲ့ဒါကပေါင်းမဝင်ဘူးဒီကျွန်တော်ကော်မတီဝင်တွေမတွားနိုင်လို့ရှင်တောင်မှ G2 အဆင့်တို့ဆရာဖတ်တပ်ဖွဲ့မှုတို့အဲ့ဒါတွေကိုကိုယ်စားအနေနဲ့ထည့်ပေးလိုက်လို့ရှိရင်တော့ကျွန်တော်တို့သွားလို့ရတယ်။ဒါကြောင့်မို့ကျွန်တော်တို့ကလည်းကိုယ်စားလည်းလိုက်မလာနိုင်ဘူးဆိုတော့ကျွန်တော်တို့သွားလည်းပေါင်ဝင်မှုအကျုံးဝင်မှုဆိုမှကျွန်တော်လည်းမသွားဖြစ်တော့
နှစ်ဖက်တိုက်ပွဲတွေရှော့ကျသွားဖို့နှစ်ဖက်တပ်တွေအနေနဲ့သွာလာလှုပ်ရှားရမှာကြိုတင်အကြောင်းကြားတာမျိုးတွေလှုပ်တင်တယ်လို့အရန်နီးကပ်လွန်းတဲ့တပ်စခန်းတွေအနေနဲ့လည်းပြန်လည်ဆုတ်ခွာတင်တယ်လို့ကချင်ငိမ့်ချရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်
ကိုယ်ရင်မူနဲ့ကာကွယ်တဲ့အနေနဲ့ပြစ်ခတ်တဲ့အမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါကြောင့်ဘာဖြစ်ဖြစ်ဒီဆရာဘက်ကလည်းပဲရစ်ခါပို့တာတို့ဆက်ချင်းတာတို့ပြစ်ဖန်းတာတို့ဆိုတာလည်းပဲဒီတစ်ခါကိုအကြောင်းကြားပြီးတော့မှတစ်ခါတည်းအဲ့ဒါကိုသဘောတူညီမှုရယူပြီးမှသွားလာနိုင်နေဆိုရင်လည်းဒါမှပြဿနာဖြစ်စရာအကြောင်းမရှိဘူး။တစ်နေ့တစ်ပတ်နီးနီးနိုင်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါတယ်။
ဆက်ပြီးတော့မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA အဖွဲ့တို့အနေနဲ့အစိုးရကိုတရားဝင်ကမ်းလှမ်းမှုတွေပြုလုပ်လာရင်ဆွေးနွေးဖို့အသင့်ရှိနေတယ်လို့ဝန်ကြီးဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေအနေနဲ့ဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတော့ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ပြစ်ခတ်ရစေးရေးအတွက်တွေ့ဆုံဆွေးနွေးဖို့ဝန်ကြီးဦးအောင်မင်းရဲ့ပြောဆိုချက်ဟာတကယ့်စံတမှန်မဟုတ်ဘူးလို့ DNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့အသွေးမှုမိုင်းပုံးကျော်ကအခုလိုပြောပါတယ်
တကယ်တွေ့တိုင်းကိုကျွန်တော်ထက်ကလည်းသူတို့ကိုစာပို့ထားတာရဲ့ဖြစ်ပြနေတဲ့ဖြစ်ပြီးတော့ဟာရီလည်းရှိပါတယ်ဒါပေမဲ့သူတို့အနေနဲ့ကျွန်တော်တို့ဒီလိုတရားဝင်ပြဖို့မရှိဘူးဆိုကျွန်တော်တို့ဟိုအဲ့ဒီဖြစ်ပြတာတောင်းရနေဟာရီလည်းကျွန်တော်ရပါတယ်အခုအဲ့ဒီကိုယ်နေမှာတော့ဒီပြဆိုင်ရပြောတာတော့သူတို့ထက်ကနောက်တစ်ခုဆက်လုပ်မယ်လို့တော့ဒီလိုပြောတာပေါ့တကယ်ဆန္ဒအမှန်နဲ့ပြောတာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်လက်ရှိအခြေအနေအရရှမ်းမြည်နယ်ကိုကကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်ဒေတာဘက်မှာမြန်မာစစ်တပ်ကနေအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေတွေကြောင့်ငင်းချမ်းရေးဆွေးနွေးမှုဟာလက်တွေ့နဲ့ကွာချက်ရှိနေတယ်လို့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။ဦးအောင်မင်းပြောတာလည်းခုလက်ရှိအခြေအနေနဲ့နေပြည်တော်ဖြစ်နေတဲ့အခြေအနေနဲ့သူတို့ပြောတဲ့ဟာတော့ကွာမှုတော့များနေပါလား
။စစ်မှန်တဲ့ငင်းချမ်းရေးတိစောက်ခြင်းရင်အစိုးရစစ်တပ်အနေနဲ့တိုင်းဒေသတပ်ဖွဲ့တွေပေါ်မှာထိုးစစ်ဆင်မှုကိုရပ်ဆိုင်းတင်တယ်လို့ကရင်နေမျိုးသားတိုးတက်ရေးပါတီသွင်းမှုဦးအောင်စံမြင့်ကပြောပါတယ်။
ဒီဖြစ်နေတဲ့ကိုကန်းတို့နောက်ရက်ခိုင်တို့အစ်လောင်တို့ကိုသူကပြောတယ်တိုက်ခိုက်မှုတွေရရင်လုံးရက်တာတဲ့သူကပြောမှပြန်ပြောတယ်မမကသူတို့တောင်တိုက်လို့ရှိချင်းအဲ့မှာတိုက်ပွဲတွေဖြစ်ပြန်မရှိလေ
ဝန်ကြီးဦးအောင်မင်းကတော့ပရမစစ်အနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့ဆွေးနွေးသွားမှာဖြစ်ပြီးဂျန်နဲ့အဖွဲ့တွေကတော့ဒုတိယစစ်အနေနဲ့တစ်ဖက်ကတောင်းဆိုလိုက်ရင်ဆွေးနွေးသွားမယ်လို့လဲဆိုပါတယ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းဒေသဖွဲ့ NCCD တို့ကြားအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရစေးရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်ရဲစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေလဲဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောင်းဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာရေကန်တွေခန့်ချောက်ပြီးတောက်ရေရှားပေါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်။ကိုကန့်ဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လူအခွင့်အရေးဆုံးရှုံးနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကာအကွယ်ပေးဖို့ရှမ်းလူအခွင့်အရေးမန်တိုင်ကနေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းများထံတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းရင်းသတင်းလွှာအစီအစဉ်မှာ VOA American တန်ရဲ့တောက်ကြမနက်ပိုင်းတောက်ကြနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။VOA ကိုစာတက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်စာတက်တက်တာအမှတ် 855 ဘဟုစာတက်ကြီးကနာလန်းရန်ကုန်မြို့ဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
ဆိုမာလီယာ၊ကင်ညာနဲ့အိန္ဒိယအရှေ့အာဖရိကနိုင်ငံတွေဟာအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အယ်ရှဘတ်အဖွဲ့ကိုဆက်ပြီးတော့တိုက်ခိုက်သွားမှာဖြစ်ပါတယ်။ဆိုယာတပ်တွေနဲ့အာဖရိကသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေဟာအကြမ်းဖက်သမားတွေကိုဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့နဲ့နိုင်ငံတဝန်းကတခြားနေရာတွေကနေတိုက်ထုတ်နိုင်ခဲ့ပေမဲ့အကြမ်းဖက်သမားတွေရဲ့ချင်းကြောက်မှုတွေဟာအဓိကချင်းကြောက်မှုအဖြစ်နဲ့ရှိနေတုံးပဲဖြစ်ပါတယ်။အကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကြောင့်ပြစ်မဲ့ပြည်သူရာပေါင်းများစွာရဲ့အသက်တွေဆုံးရှုံးခဲ့ရသလိုလူပေါင်းသိန်းနဲ့ချီပြီးတော့သူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရပါတယ်။ကျန်းဖတ်သမားတွေနဲ့ရင်ဆိုင်တိုက်ပွဲတွေအတွင်းမှာအမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံကအတိုင်းဝိုင်းနဲ့အတူဒေသရင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတင်နန်းတွေနဲ့တခြားအကူအညီတွေပေးခဲ့ပါတယ်။ဒီဒေသရဲ့ငြိမ်းချမ်းတည်ငြိမ်ရေးဟာအာဖရိကတိုက်တစ်ခုလုံးရဲ့လုံခြုံရေးအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါအရေးကြီးပါတယ်။ဒီလိုအကူအညီတွေပေးမယ်ဆိုတာကိုအတည်ပြုဖို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာကင်ညာနိုင်ငံကိုမကြာသေးခင်ကပဲတွားရောက်ခဲ့ပါတယ်။Garissa, Mandera, Wajir, Mombasa နဲ့တခြားနေရာတွေမှာမကြသေးခင်ကဖြစ်ခဲ့တဲ့အဖြစ်ဆိုးတွေကတရင်ကပူဆွေးဝမ်းနည်းစရာတွေမတည်ငြိမ်မှုတွေဖြစ်ကောင်းဖြစ်နိုင်တယ်လို့သူကမှတ်ချက်ပေးပါတယ်။ ဒါပေမဲ့နောက်ဆုံးမှာတော့ဒီဖြစ်ရက်တွေကကျွန်တော်တို့ကိုကွဲသွားစေမဲ့အစားပို့ပြီးတော့နီးကပ်သွားစေပြီးလူကုန်တိုက်ခါလူမှုကျင့်ဝတ်နဲ့ငြိမ်းချမ်းရေးအပေါ်မှာကျွန်တော်တို့ထားရှိတဲ့တန်ဋိဌာန်ခိုင်မာမှုတွေကိုဘယ်တော့မှတုံ့လုံနိုင်စေမှာမဟုတ်ပါဘူး။အကြမ်းဖက်ဝါဒကိုချိန်မုံနိုင်ဖို့အတွက်ရေရှည်ကြိုးပမ်းအားထုတ်မှုတွေလုပ်ဖို့လိုအပ်ပါတယ်။ဒါပြင်ပြည်စုံကျေပြန့်တဲ့မဟာဗျူဟာလည်းလိုအပ်ပါတယ်။နေဆက်လုံခြုံရေးနဲ့တရားဥပဒေတိုင်းဆောင်ရွက်ရေးဟာဒီကိစ္စမှာကြီးမားတဲ့အစိတ်ပိုင်းကပါဝင်ပြီးတော့အဲ့ဒီနှစ်ခုစလုံးကအခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့အတွက်အခြေခံကြောင်းရင်းတွေဖြစ်ပါတယ်။ဒီလိုကြိုးပမ်းဆောင်ရွက်တဲ့နေရာမှာဘာသာရေးဆိုင်ရာတာဝန်ရှိသူတွေပညာရှင်တွေအမုန်းပွားမှုကိုမလိုလားဘဲခိုင်မာတောင်တင်းတဲ့လူမှုအတိုင်းအဝန်းကိုတည်ဆောက်ဖို့အတွက်ကူညီခြင်းနဲ့ပြည်သူတွေရဲ့ထောက်ခံမှုကိုရရှိဖို့လည်းလိုအပ်ပါတယ်။ဒီမဟာဗျူဟာအောင်မြင်ဖို့ကအာဏာပိုင်တွေနဲ့ဒေသခံလူမှုအတိုင်းအဝန်းကြားယုံကြည်မှုတည်ဆောက်တဲ့အပေါ်မှာမူတည်နေပါတယ်။အမှန်တရားအတွက်ကြောင့်ပဲမဟုတ်ပဲရေရှည်လုံခြုံရေးအတွက်တည်ကြစေတဲ့တခုတည်းသောနီလန်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီမိုကရေစီတန်ဖိုးရဲ့အပေါ်မှာအမှန်တကယ်လေးစားတန်ဖိုးထားဖို့လိုတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်တိုက်ပွဲဝင်စဉ်အတွင်းမှာသင်ယူခဲ့ရပါတယ်နိုင်ငံတကာနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေပိုစည်းလုံးညီညွတ်ပြီးပိုပြီးဂုဏ်ယူစရာကောင်းတယ်ဆိုရင်အဲ့ဒီနိုင်ငံဟာအကြမ်းဖက်ချိန်ချောက်မှုတွေကိုပြန်တိုက်တဲ့နေရာမှာလဲပိုပြီးအင်အားကောင်းကောင်းနဲ့တိုက်နိုင်မှာဖြစ်ပါတယ်နမလည်းဒီလိုပြန်တိုက်တဲ့အင်အားထဲမှာစစ်တပ်နဲ့တရားဥပဒေစိုးမိုးမှုထက်ပိုပြီးအင်အားကြီးတဲ့အရာပါကောင်းပါနိုင်ပြီးတော့အဲ့ဒီအချက်ကနောက်ဆုံးမှာတိတိကျကျအဆုံးဖြတ်ပေးနိုင်တာလည်းဖြစ်ပါတယ်အဲ့ဒါကတော့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာကျွန်တော်တို့ရဲ့စီးလုံးညီညွတ်မှုနဲ့စံနှုန်းတွေပဲဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကြန့်ရှိသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးပါလိမ့်မယ်။
အမေရိကန်ပြည်တော်စုဟာသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ပင်လယ်ကွေ့ဒေသကနိုင်ငံတွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တံမဏိလိုခိုင်မာတဲ့တန်တိတန်ချမှတ်ထားတဲ့အကြောင်းဒီနိုင်ငံတွေပေါ်ချင်းချောက်လာပြီဆိုရင်စီအေးအရအသုံးပြုဖို့စဉ်းစားမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်သမ္မတအိုဘားမားဟာဝါရှင်တန်မြို့တော်ရဲ့မြောက်ဘက်သမ္မတရဲ့အပန်းဖြေစခန်းဖြစ်တဲ့ Camp David မှာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဝန်ကြီးတွေထိပ်သီးအစည်းအဝေးလက်ခံကျင်းပနေတာပါပင်လယ်ကွေ့ဒေသမှာထူးခြားတဲ့အပြောင်းလဲတွေဖြစ်နေသလိုချင်းချောက်မှုကြီးတွေနဲ့လည်းကြုံတွေ့နေရတယ်ဆိုပြီးတော့သမ္မတကပြောကြားလိုက်ပါတယ်ပင်လယ်ကွေ့ဒေသနိုင်ငံတွေရဲ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုအင်အားအပြည့်နဲ့တုံ့ပြန်ကိုက်တွယ်နိုင်စေဖို့အတွက်အမေရိကန်ကတိုးချဲ့ပြီးတော့လှုပ်ဆောင်ပေးမယ်လို့လည်းသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ဘရွန်ဒီနိုင်ငံရဲ့သမ္မတပယ်ရီနာကူရန်ဇီဇာဟာတိုင်းပြည်တွင်ပြန်ရောက်လာပြီဖြစ်ပြီးတော့သူဟာတန်ဇေးနီးယားနိုင်ငံမှာရှိနေစဉ်အာနာသိမ့်မှုကြိုးစားမှုကလည်းမအောင်မြင်ခဲ့ဘူးလို့သမ္မတယုံကပြောဆိုလိုက်ပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကဘရွန်ဒီပြည်သူပြည်သားတွေကိုသမ္မတကြာတာပရင်းနေမှာချီချူပြောကြားခဲ့တယ်လို့လည်းသမ္မတယုံကပြောဆိုလိုက်ပါတယ်အာနာသိမ့်ခေါင်းဆောင်တွေကိုဥပဒေနဲ့အညီရေးယူဖို့အတွက်လူညုံရေးတပ်ဖွဲ့တွေကလိုက်လံပြီးတော့ရှာဖွေနေတယ်လို့လည်းဆိုပါတယ်သမ္မတအနေနဲ့ဘရွန်ဒီနိုင်ငံအတွင်းကိုပြန်ရောက်သွားပြီလားဆိုတာနဲ့တိုင်းပြည်အတွင်းအတိအကျဘာတွေဖြစ်နေတယ်ဆိုတာကိုတော့အတည်ပြုလို့မရဖြစ်နေပါသေးတယ်IS Islamist စစ်သွေးကြွတွေကအတန်နဲ့ကြီးညာချက်တစ်ခုကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီပြောဆိုသူဟာသူတို့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Abdul Baker El Baghdadi ဖြစ်တယ်လို့ပြောလိုက်ပါတယ်။လက်ပေါင်းများစွာအတွင်သူ့ကိုမမြင်တွေ့ရသလိုအတန်လည်းကြားခဲ့ရခြင်းမရှိပါဘူး။ဒီကြီးညာချက်ထဲမှာမွတ်စလင်တွေအနေနဲ့ကိုယ်ရေးကိစ္စအတွက်လက်နက်ကင်ကြဖို့နောက်ပြီးတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ကာလီဖိတ်နိုင်ငံတော်လို့ကြီးညာထားတဲ့အရက်ဒေသကိုပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းထားပါတယ်။ IS ရဲ့စစ်ပွဲမှာပါဝင်ဆင်နွေးဖို့ရေးကိစ္စမှာဘယ်မွတ်စလင်ဘာသာဝင်တွေကမှအကြောင်းပြဆင်ခြင်ပေးနေစရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုဦးဆန်မိုးဝေကတင်ဆက်သွားတာဖြစ်ပါရဲ့ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာဖြစ်ပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.